Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2015ခုနှစ်ဇွန်လ29ရက်စနေနေ့ညနေခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညနေစီစဉ်မှုကတော့ကျမနန္ဒာချမ်းပါရှင
်ကျမနန်းလာပါပြင်သစ်တူနီရှားနဲ့ကွဝိတ်နိုင်ငံတွေမှာတောက်ကြနေကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက်ပြင်သစ်နိုင်ငံတွေနောက်ထပ်တိုက်ခိုက်မှုတွေဖြစ်လာနိုင်တယ်လို့ပြင်သစ်ဝန်ကြီးချုပ်ကပြောပါရယ်အရှိအလဲပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာမတ်ကူဆက်မြန်ယောဂါနောက်ထပ်ကူဆက်ခံရသူတူဒီနေ့ထပ်တိုးလာပါရယ်ပါကစ္စတန်နိုင်ငံမှာပြင်းထန်တဲ့အပူလိုင်းဖြတ်သွားတာကြောင့်လူတထောင်ကျော်သေဆုံးသွားပြီးနောက်ထပ်သေဆုံးမှုတွေလည်းတိုးလာနေပါရယ်ဒီလိုသတင်းတွေကိုကိုအောင်နဲ့တူတင်ပြသွားမှာပါမန္တနာချမ်းရယ
်ဟုတ်ကဲ့ပါရှင်သတင်းတွေနောက်ပိုင်းနားဆင်ရမယ်ဆောင်းပါးတွေထဲမှာဆိုရင်တော့လာမယ့်ရွေးကောက်ပွဲမဲဆန္ဒရှင်စင်းနဲ့ပတ်သက်ပြီးတော့အနေရီကဘာတွေချုပ်တင်လှုပ်ဆောင်နေပါသလဲ
ကျွန်တော်တို့မြန်မာဒီမိုကရေစီဖွဲ့ရုပ်ဖွဲ့ဝင်အပြင်အားလုံးကတော့ဒီနေ့စည်းစည်းစည်းရေးကိုအင်တိုင်းအားတိုင်းလှုပ်ဆောင်မယ်ဆိုပြီးတော့ဘိုးဟိုကော်မတီအစည်းအဝေးကလည်းထုတ်ပြန်ထားတာတွေရှိပါလေခင်ဗျာ
အပြည့်အစုံကိုမကြခင်မှာနားဆင်ရပါမယ်ဒီအကြောင်းနဲ့ဒီမြန်မာဆိုရတက်နဲ့ UWSA ဝါလက်နက်ကင်တက်တွေကြားစည်းရေးတင်မှမူနောက်ဆုံးအခြေအနေနိုင်ငံတကာသတင်းလွှာထဲမှာဆိုရင်တော့တရုတ်နိုင်ငံရဲ့ရေတပ်အင်အားတိုးချဲ့မဲ့အကြမ်းစီကြောင်းအိန္ဒိယနဲ့အမေရိကန်ကဘလို့ကြိုတင်ပြင်ဆင်မှုတွေလှုပ်လာတယ်လဲဆိုတာတွေကိုလည်းကြားဖို့ရှိပါတယ်ဒီအကြောင်းတွေကိုမပြောခင်မှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှမ်းလောင်တဲ့ကိုအောင်ကကြေညာပေးပါမယ်ရှင
်ပြင်သစ်နိုင်ငံကိုသာမကတူနီရှားနဲ့ကူဝိတ်နိုင်ငံတွေမှာတောက်ကြနေကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက်ပြင်သစ်နိုင်ငံတွေနောက်ထပ်တိုက်ခိုက်မှုတွေဖြစ်လာနိုင်တယ်လို့ပြင်သစ်ဝန်ကြီးချုပ်မန်နျူအယ်ဗဲလက်စ်ကဒီကနေ့မှပြောပါရယ်ဒီတိုက်ခိုက်မှုဖြစ်ပြီးနိုင်ပိုင်းအတွင်းလူပေါင်းဒါဇင်နဲ့ချီပြီးတေဆုံသွားခဲ့ရတာပါကမ္ဘာကောင်ဆောင်တွေဟာဒီတိုက်ခိုက်မှုကိုဝိုင်းပြီးပြစ်တင်ရှုံချလိုက်ကြပါတယ်နိုင်ငံခြားသားအများစုပါတဲ့လူပေါင်း3ဒါဇင်ကျော်တေဆုံသွားခဲ့တဲ့တူနီရှားကမ်းခြေကဟိုတယ်တစ်ခုကိုတိုက်ခိုက်ခဲ့တဲ့လို့ရတယ်လူ20ကျော်တေဆုံခဲ့ရတဲ့ကူဝိတ်ကရှီဟိတ်ဘလီကျောင်းတစ်ခုကိုတိုက်ခိုက်ခဲ့တာဟာလေသူတို့ရဲ့လောက်ရဖြစ်တယ်လို့ IS တွေကဆိုပါတယ်ပြင်တင်မှာတော့အမေရိကန်အခြေစိုက်တန်းငွေဆိုင်တစ်ခုထဲကိုတိုက်ခိုက်ရေးသမားကကားမောင်းဝင်တိုက်ခဲ့ပြီးတော့စီးပွားရေးသမားတယောက်ကိုခေါင်းဖြတ်တတ်ခဲ့ပါတယ်ဒီလောက်ရအတွက်တန်တရားရှိသူကိုဖမ်းမိထားပြီလို့အာဏာပိုင်တွေကပြောပါတယ်ဒီလိုအကြမ်းဖက်လောက်ရတွေအတွက်တာဝန်ရှိသူတွေကိုတရားဥပဒေအတိုင်းအဆုံးဖြတ်ပေးနိုင်အောင်ဥပဒေရှေ့မောက်ခေါ်လာရမယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကင်မွန်ကပြောပါတယ်ရှင်
အီရန်နျူကလ িয়ার ရေးသဘောတူညီချက်ရဖို့နောက်ဆုံးသတ်မှတ်ရမှတိုင်ပြီးရပိုင်းလိုမှာဒီနျူကလ িয়ার ရေးနဲ့ပတ်သက်ပြီးအခြားတစ်ဖက်ကသာအပြုသဘောနဲ့ဆောင်ရွက်လာမယ်ဆိုရင်သဘောတူညီမှုရဖို့ဟာဖြစ်နိုင်ရည်ရှိပါတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကနိုင်ငံပိုင်သတင်းဌာနကိုဒီနေ့မှပြောကြားခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဗီယက်နမ်မှာမတွေ့ဆုံခင်မှာသူကအခုလိုပြောသွားတာပါအမေရိကန်ပါဝင်ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်တို့ကြားအီရန်နျူကလ িয়ার အရေးဇွန်လ30ရက်နေ့နောက်ဆုံးထားပြီးသဘောတူညီချက်ရဖို့သတ်မှတ်ထားတာဖြစ်ပေမဲ့ကျွမ်းကျင်သူတော်တော်များများကသတ်မှတ်ရအတွင်းသဘောတူညီမှုရဖို့မလွယ်ဘူးလို့မျှော်လင့်ထားပါတယ်။အီရန်နျူကလ িয়ার ဆက်ရုံကိုကုလသမဂ္ဂကစုံစမ်းစစ်ဆေးနိုင်ဖို့ပွင့်လင်းမြင်သာမှုရှိဖို့ပိတ်ဆို့ဒဏ်ခတ်မှုနဲ့စီးရဲအရာသုံးဆွဲလာနိုင်မဲ့ဒီနျူကလ িয়ার အစီအစဉ်ကိစ္စရပ်တွေအားလုံးအတွက်အပြေရှားဖို့လိုအပ်နေသေးတယ်လို့အနောက်နိုင်ငံထိပ်တန်းတန်တမန်တဦးကပြောပါတယ်။အခုအချိန်မှာတော့ဒီကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်ကြားအီရန်နျူကလ িয়ার အရေးနဲ့ပတ်သက်ပြီးအပြီးသတ်သဘောတူညီချက်ရဖို့အပြေရှားနေပြီးတကယ်လို့သာအီရန်ဘက်ကလိုက်လျောမှုရှိမယ်ဆိုရင်အပြန်အလှန်အနေနဲ့အီရန်ပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့ဒဏ်ခတ်မှုတွေကိုအနောက်နိုင်ငံတွေကဖြေလျှော့ပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်တရားလွတ်တော်ချုပ်ရုံးကလိင်တူဆောင်တွဲတွေကိုအမေရိကန်ပြည်ထောင်စုရဲ့ပြည်내အားလုံးမှာတရားဝင်လက်ထပ်ခွင့်ပြုလိုက်တဲ့အပေါ်လိင်တူအရေးတက်ကြွလှုပ်ရှားသူတွေကအောင်ပွဲခံနေကြပါတယ်။အရင်တုန်းကတော့ပြည်내ပေါင်း36ခုနဲ့မြို့တော်ဝါရှင်တန် DC မှာလက်ထပ်ခွင့်ရကြတာပါ။လက်ထပ်ထိမ်းများတဲ့အရေးနဲ့ပတ်သက်ပြီးရိုးရိုးသားသားနဲ့စိတ်အားထက်သန်စွာပါဝင်ဆွေးနွေးကြတဲ့အမေရိကန်လူဦးရေသန်းပေါင်း390လွတ်တော်ချုပ်ရုံးက၈နေ၅ရောက်ကဒီလိုဆုံးဖြတ်လိုက်တာဟာမားတယ်လို့လည်းပြောဆိုမှုတွေရှိနေပါတယ်။တရားဥပဒေအရသူတို့ရဲ့လူကုန်တိုက်ခါကိုသူများနှစ်တူတန်းတို့ရဖို့လိင်တူဆောင်တွဲတွေကတောင်းဆိုကြတာဖြစ်ပြီးဖွဲ့စည်းပုံအခြေခံဥပဒေကဒါကိုအတည်ပြုပေးလိုက်တာဖြစ်တယ်လို့ဆုံးဖြတ်ချက်အတော်များများကိုရေးဆွဲတဲ့တရားသူကြီးအန်တိုနီကနေဒီကပြောပါရယ်ဒါကိုကန့်ကွက်မဲ့ပေးခဲ့တဲ့တရားသူကြီး အန်တိုနီယာစကာလီယာကတော့တရားရုံးရဲ့ဆုံးဖြတ်ချက်ကဒီမိုကရေစီအရေးကိုချိန်ချောက်လိုက်တာဖြစ်တယ်လို့ပြောဆိုပါတယ်လူတိုင်းအတွက်ဥပဒေအရရပိုင်ခွင့်နဲ့တန်းတူညီမျှတဲ့အကာအကွယ်တွေကိုအမေရိကန်အခြေခံဥပဒေကအမခန့်ချက်ပေးထားတယ်လို့အဖွဲ့ဝင်ကိုဦးပါတရားလွှတ်တော်ချုပ်မှာ၅မဲ၄မဲနဲ့ဆုံးဖြတ်ခဲ့တာပါဒါကြောင့်မို့လိန်တိုရင်းလက်ထပ်တာကိုတရားမဝင်တတ်မှတ်ဖို့ဘယ်ပြည်နယ်ကပဲမဆိုစူးစမ်းပါစေတရားလွှတ်တော်ချုပ်ရဲ့အခုဆုံးဖြတ်ချက်ကပဲနောက်ဆုံးအတည်ဖြစ်ရမှာပါဒီဆုံးဖြတ်ချက်ဟာပြည်နယ်50စလုံးမှာတက်ရောက်မှာဖြစ်ပါတယ်
ပြီးခဲ့တဲ့သတင်းပကတနက်နေ့ပြစ်ခတ်မှုအတွင်တည်ဆုံသွားခဲ့တဲ့ Charles Stan မြို့ဖျားကြောင်ကခရီးရန်ဓမ္မဆရာဟာလူကောင်းတယောက်ဖြစ်တယ်လို့ American သမ္မတ Barack Obama ကချီးကျူးပြောဆိုလိုက်ပါတယ်။သမိုင်းဝင် African American ရဝင်းတွေရဲ့ဖျားရှိခိုးကြောင်မှာလူပြူတနက်သမားတဦးရဲ့ဒီတနက်ပြစ်ခတ်မှုအတွင်တည်ဆုံသွားတဲ့လူမဲ၉ဦးထဲမှာတယောက်အပါအဝင်ဖြစ်တဲ့ South Carolina ပြည်နယ်အထက်လွှတ်တော်အမတ်Clementa Pinkney ရဲ့ဇာပနအခမ်းအနားအတွင်သမ္မတဥပမာကပြောခဲ့တာဖြစ်ပါတယ်။သူဟာတကယ့်ကိုလူကောင်းတစ်ယောက်ဖြစ်ပြီးဒီလူတစ်ယောက်ကိုချီးကျူးတဲ့အခါမှာအကောင်းဆုံးမျှော်လင့်တာကဒီလိုကျွန်တော်ထင်ပါတယ်ဆိုပြီးသမ္မတဥပမာကပြောပါတယ်။သမ္မတဥပမာဟာ Pinkney ကိုလူကိုယ်တိုင်တီးပြီးပြစ်ခတ်မှုဟာဖျားကြောင်တင်းမှဖြစ်သွားခဲ့တာကြောင့်သူ့ကိုဆုံးရှုံးမှုဟာပိုးပြီးတော့ထိခိုက်နာကျင်ရပါတယ်လို့ပြောပါတယ်။ဖျားကြောင်ဟာ African American နယ်ဝင်ရဲ့နေ့စဉ်ဘဝမှာအဓိကနေရာကရှိနေတယ်လို့အများရန်လဲရှိနေမှာဖြစ်တယ်လို့ပြောပါရယ်ဒါအပြင်တောင်ပိုင်းခွတ်တဲ့ရေအလံကိုပြည်နယ်လွှတ်တော်ဝင်တွင်းကနေဖယ်ရှားလိုက်တာဟာဖျားသခင်ရဲ့ကျေးဇူးတော်ကိုဖော်ပြလိုက်တာဖြစ်တယ်လို့သမ္မတဥပမာကသူ့ရဲ့မိန့်ခွန်းတွင်းမှတ်ချက်ပေးပြောကြားသွားပါရယ်ပြည်နယ်မြို့တော်ကနေတောင်ပိုင်းခွတ်တဲ့ရေအလံကိုဖယ်ရှားတာဟာနိုင်ငံရေးအရာမှားနေတာကိုမှန်အောင်လုပ်တာဖြစ်ပြီးရဲစွမ်းတတိကိုစော်ကားတာမဟုတ်ပဲကျွန်စနစ်ဟာမှားယွင်းတယ်ဆိုတာကိုပြသတာဖြစ်တယ်လို့သမ္မတဥပမာကပြောပါရယ်ဒါအပြင်သမ္မတဟာတနက်နဲ့အကြမ်းဖက်တာတွေကိုရှုတ်ချလိုက်ပါတယ်တနက်နဲ့အကြမ်းဖက်မှုတွေဟာလူတွေကိုဒုက္ခပေးနေတယ်ဆိုတာကိုမျက်ကွယ်ပြုထားတာအတော်ကြာခဲ့ပြီလို့သူကပြောပြီးဒီဇာပနအခမ်းအနားကိုတော့သမ္မတဂရမရှယ်ဥပမာဒုသမ္မတဂျိုးဘိုင်ဒန်ရဲ့ဇနီးတို့လည်းတက်ရောက်ခဲ့ကြပါရယ်ခင်ဗျာ
ဒီအမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA ကနေစနေနေ့ညနေခင်းသတင်းတွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။ပါကစ္စတန်နိုင်ငံတောင်ပိုင်းမှာအပူလိုင်းဖြတ်သွားခဲ့တာကြောင့်ခုချိန်ထိလူပေါင်း1000ကျော်သေဆုံးသွားခဲ့ပြီးနောက်ထပ်သေဆုံးမှုတွေတိုးလာနေပါတယ်။စနေနေ့မှာအပူလိုင်းအမြင့်ဆုံးအဆင့်ရောက်ခဲ့ပြီးကရာချီမြို့မှာ 45 ဒီဂရီဆယ်စီယပ်ထိရောက်ခဲ့ပါတယ်။ပြီးခဲ့တဲ့ရက်တွေကအနေငယ်တက်တာရရခဲ့ပေမယ့်အပူချိန်ကတော့အနည်းများတဲ့အဆင့်မှရှိနေသေးပါပါကစ္စတန်လူမျိုးတွေကတော့ဒီလိုသေဆုံးမှုတွေအတွက်လိုအပ်တဲ့ကာကွယ်မှုတွေမလုပ်ခဲ့တဲ့အပေါ်အဆိုးရွားကိုပြစ်တင်ကြပါတယ်ကရာချီမြို့မှာတည်ဆုံသွားသူတွေရဲ့စာပနာကိုမနေ့ကကျင်းပကြပါရယ်လူသေးတွေကိုမြေမြုပ်ဖို့ဒီမြို့မှာနေရာတွေတောင်မလုံလောက်တော့ပါဘူးအစိုးရဖက်ကလုံလောက်တဲ့တံပြန်လှုပ်ဆောင်မှုတွေမရှိတဲ့အပေါ်အပြစ်တင်မှုတွေလည်းတိုးလာနေတာပါမြို့တော်ဆေးရုံမှာလည်းအပူလိုင်းတန်းခံထားရတဲ့လူနာတွေနဲ့ပြေရှံနေပြီးစစ်တပ်ကလည်းစခန်းတွေလုပ်ပြီးတော့လူနာတချို့ကိုကူတာပေးထားရပါရယ်ကရာချီနဲ့ဆင်းစပီနယ်ဒေသတွေမှာအပူလိုင်းတန်းကာကွယ်ရေးစခန်းတွေကိုအစိုးရကဖွင့်လှစ်ပေးထားပါရယ်အပူချိန်တွေစပြီးကြလာပေမဲ့လည်းတည်တင်းတပတ်လုံးအနေနဲ့ရှိတဲ့အနေအထားမှာရှိနေခဲ့တာပါဇူလိုင်လလယ်မှာမိုးဦးရာသီရောက်ရင်တော့တက်တာရရဖို့ကိုလည်းမျှော်လင့်ရပါရဲ့ရှင
်အရှိအလေပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာမတ်ကူးဆက်မြင်ယောဂါနောက်ထပ်ကူးဆက်ခံရသူတူဒီကနေ့မှာထတ်တိုးလာတယ်လို့တောင်ကိုရီးယားသတင်းတွေမှာဖော်ပြပါရယ် Sorry Arabia မှာစတင်ဖြစ်ပွားခဲ့တဲ့ဒီယောဂါဟာတောင်ကိုရီးယားထိကူးဆက်လာတာဖြစ်ပြီးအခုဆိုရင်ဒီယောဂါကူးဆက်ခံရသူပေါင်း182ယောက်အထိရှိလာပြီဖြစ်ပါတယ်မတ်ရှော့ကကြောင့်တည်ဆုံသူ32ဦးထိရှိခဲ့ပြီးတဲ့နောက်အခုချိန်ထိနောက်ထပ်တည်ဆုံတာမျိုးမရှိသေးဘူးလို့တောင်ကိုရီးယားချက်မှရုံးဝန်ကြီးဌာနကပြောပါရယ်အခုလိုမတ်ရှော့ကကြေကြေပြင်းပြင်းကူးဆက်ဖြစ်ပွားလာတဲ့အပေါ်မှာလုံလောက်တဲ့ယောဂါထိန်းချုပ်မှုတွေမလုပ်နိုင်ခဲ့ဘူးဆိုပြီးတောင်ကိုရီးယားအာဏာပိုင်တွေကိုလွန်ခဲ့တဲ့အပတ်အတွင်းတုန်းကကမ္ဘာ့ချက်မှရေးအဖွဲ့ WHO ကအပြစ်တင်ခဲ့ပါရယ်ချက်မှရုံးဝန်ထမ်းတွေကြားမတ်ရှော့ကနဲ့ပတ်သက်လို့သိကြမသိတာဆေးရုံတွင်ယောဂါကူးဆက်ပြန်ပွားမှုကိုမတားဆီးနိုင်တာနဲ့ယောဂါထိန်းချုပ်နိုင်ဖို့လုံလုံလောက်လောက်လှုပ်ဆောင်ခဲ့ခြင်းမရှိရတဲ့အကြောင်းဖြစ်တယ်လို့ WHO ကပြောပါရယ်ဒါပေမဲ့လည်းနိုင်ငံတကာကအစိုးရရောက်တဲ့အရေးပေါ်အခြေအနေထိတော့မရောက်သေးဘူးလို့လည်း WHO ကပြောပါရယ်မတ်ရှော့ကကူးဆက်ခံပြီဆိုရင်အပြားတက်တာချောင်းဆိုးတာနဲ့အသက်ရှူချက်တာတွေဖြစ်ပြီးဒီယောဂါလက္ခဏာတွေဟာတာမန်အေးမိတဲ့အခါဖြစ်ပွားတဲ့ယောဂါလက္ခဏာနဲ့လည်းဆင်တူပါရယ်ခင်ဗျာ
လွန်ခဲ့တဲ့သတင်းပတ်သုံးပတ်ကျော်ကနယူးယောက်ကနေထောင်ပေါက်ထွက်ပြေးသွားခဲ့တဲ့အကျဉ်းသားနှယောက်ထဲကတယောက်ကိုအမေရိကန်ရဲတွေကဒီကနေ့ဆက်ပြီးရှာဖွေနေကြပါတယ်။ကနေဒါနယ်စပ်နဲ့တိမ်မိုရဲ့နယူးယောက်နားကမဲလွန်မြို့ကလေးမှာတနတ်တန်ကြားရတဲ့ဆိုပြီးလူတယောက်ကတိုင်ကြားလာတာကြောင့်ထွက်ပြေးသွားတဲ့အကျဉ်းသားတယောက်ဖြစ်တဲ့လူသူမှု တိခတ်ပါရှင်လူတက်မှုကျူးလွန်ခဲ့သူ Richard Matz ကိုရဲကအသေးပြစ်တက်လိုက်တာလို့အာဏာပိုင်တွေကပြောပါရယ်ကျန်တဲ့လွတ်မြောက်နေတဲ့အကျဉ်းသား David Sweets ဘယ်ရောက်နေတယ်ဆိုတာမသိတဲ့အပြင်ပြစ်ခတ်မှုဖြစ်ချိန်မှာနှစ်ယောက်စလုံးအတူရှိနေသလားဆိုတာကိုလည်းရဲဘက်ကမသိသေးတဲ့အကြောင်း New York အုပ်ချုပ်ရေးမှူး Andrew Cuomo ကပြောပါရယ်ကနေဒါနယ်စပ်နဲ့တိတ်မွေးတဲ့ Clinton အချုပ်ကနေ Matz နဲ့ Sweets တို့နှစ်ယောက်ထွက်ပြေးလွတ်မြောက်သွားခဲ့တာပါသူတို့လွတ်မြောက်ရေးအတွက်ပစ္စည်းကရိယာတွေကိုထောင်ထဲခိုးသွင်းခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ထောင်ဝန်ထမ်းနှစ်ယောက်ကိုလည်းတရားစွဲဆိုထားပါရဲ့ရှင
်စီးပွားရေးပြုပြင်ပြောင်းလဲမှုဆိုင်ရာကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာကြွေးရှင်တွေနဲ့ပြောဆိုဆွေးနွေးရာကထွက်ပေါ်လာတဲ့ရလဒ်တွေပေါ် Greek ဝန်ကြီးချုပ်ကလူမှုဆန္ဒကောက်ခံပွဲပြုလုပ်သွားမယ်ဆိုပြီးတောင်းဆိုလိုက်ပါတယ်ဒီကနေ့မနက်ပိုင်းမှာဝန်ကြီးချုပ် Alexei Tsipras ကလာမယ့်ဇလိုင်လ9ရက်နေ့မှာဒီလူမှုဆန္ဒခံယူပွဲလုပ်သွားမယ်လို့ရုပ်မြင်သံကြားကနေတဆင့်ကြေညာသွားခဲ့ပါတယ်ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဂရိသမရအပါဝင်ပြင်သစ်သမရဂျာမနီဝန်ကြီးချုပ်ဥရောပဗဟိုပံဥက္ကဋ္ဌတို့ကိုဖုံးဆက်ပြောကြားထားပြီးတနင်္ဂနွေနေ့မှာလဲစာနဲ့ထပ်မံအကြောင်းကြားမယ်လို့ဝန်ကြီးချုပ်ကပြောပါရယ်ငွေချင်းငါဖို့အစီအစဉ်နဲ့ပတ်သက်ပြီးဂရိပြည်သူတွေမှန်မှန်ကန်ကန်ဆုံးဖြတ်ချက်ချနိုင်ဖို့ဥရောပခေါင်းဆောင်အဖွဲ့အစည်းရဲ့အနေနဲ့အချိန်ထပ်တိုးပေးဖို့ကိုဝန်ကြီးချုပ်စီပရက်စ်ကတောင်းဆိုမှာပါဒီစီဇန်ပေါ်ထောက်ခံအတည်ပြုပေးဖို့ဒီကနေ့နှောင်းပိုင်းမှာအရေးပေါ်လွှတ်တော်အစည်းအဝေးကျင်းပဖို့တောင်းဆိုထားတယ်လို့လည်းသူကပြောပါရယ်ခင်ဗျာ
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်ကကြင်ညာပေးခဲ့တာဖြစ်ပါလေရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီစီဇန်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထိုက်ရိုက်နားဆင်နိုင်ပါလေရှင်အခုဆက်ပြီးတော့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးပါမယ်အရင်ဆုံးတော့လာမယ့်ရွေးကောက်ပွဲအတွက်ဘာတွေပြင်ဆင်နေကြသလဲဆိုတာကိုကြည့်အောင်ပါရှင်မဲဆန္ဒရှင်စီရင်မှန်ကန်မှုရှိစေရေးနဲ့နိုင်ငံသားအခွင့်အရေးမဆုံးရှုံးကြစေဖို့အတွက်အတိုက်ခံပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ပြည်တော်မှာတိုင်တက်ဆင်းမဲဆင်းရင်ဆိုင်ရာပညာပေးမှုတွေလုပ်နေပါတယ်အလားတူမဲဆန္ဒရှင်ပြည်သူတွေဘက်ကလည်းမဲဆင်းရဲ့အမှန်ပေါ်ထွက်လာနိုင်ရေးပူပေါင်းပါဝင်ကြဖို့ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကစော်လိုက်ပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကပြောပြပေးပါရှင
်ဟုတ်ကဲ့ပါရှင်2015ခုနှစ်အတွင်းအောက်တိုဘာလကုန်နိုဝင်ဘာလဇန်မာကျင်းပနိုင်ခြင်းရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပြီးတဲ့နောက်မှာတတိုင်းမြေလုံးတိုင်းဒါနဲ့မဲဆန္ဒရှင်စီရင်တွေကိုကြိုတင်ကြေညာထုတ်ပြန်နေပြီဖြစ်ပါတယ်ဒီလိုမျိုးထုတ်ပြန်ကြေညာချိန်မှာစီရင်ထဲမှာအချက်အလက်လွဲမှားမှုတွေမဲဆင်းရဲမှာအမည်မပါဝင်မှုတွေနဲ့အတူမှားယွင်းမှုတွေရှိနေတဲ့အတွက်မဲဆန္ဒရှင်စီရင်မှန်ကန်မှုရှိစေရေးပြည်သူတွေဆန္ဒမဲပေးပိုင်ခွင့်နိုင်ငံသားအခွင့်အရေးမဆုံးရှုံးရအောင်အတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမဲဆင်းရဲတွေကိုစီစစ်ဆစ်ဆဲမှုတွေလုပ်နေပါတယ်ဒီနေ့ဇွန်လ28ရက်နေ့မှာလဲလွှတ်တော်နားတဲ့အချိန်နေပြည်တော်ပုပ္ပါတီတီမြို့နယ်တွင်ကပြည်သူတွေကို NND ပါတီရဲ့အဖွဲ့ချုပ်ဥက္ကဋ္ဌဒေါံဆန်းစုကြည်ကိုယ်တိုင်တွားရောက်ပြီးတော့မဲဆင်းရဲမှန်ကန်ရေးပညာပေးဆောင်ရွက်မှုတွေလုပ်နေပါတယ်လို့ NND ရဲ့ဗဟိုမဲဆင်းရဲပြုစုရဲ့အဖွဲ့ခေါင်းဆောင်ဦးထွန်းထွန်းဟိန်ကပြောပါတယ်
ကျွန်တော်တို့ကမဲဆင်းစီစစ်ရေးကိုကျွန်တော်တို့လုပ်နေပါတယ်ကျွန်တော်တို့ဥက္ကဋ္ဌရှင်းပြီးတော့ညာသူကမဲဆင်းစီစစ်ရေးကိုလုပ်ပြပေးနေတာပေါ့လေအဲကျွန်တော်တို့မြန်မာဒီမိုကရေစီဖွဲ့ရုပ်ဖွဲ့ဝင်အပြည့်အားလုံးကတော့ဒီမဲဆင်းစီစစ်ရေးကိုအင်တိုင်းအားတိုင်းလုပ်ဆောင်မယ်ဆိုပြီးတော့ဘိုးဟိုကော်မတီအစည်းအဝေးကလည်းထုတ်ပြန်ထားတာတွေရှိပါလေခင်ဗျာအဲ့တော့အဖွဲ့ချုပ်ရဲ့မူကိုလိုက်နာပြီးတော့အန်ဒီတော်ဆန်းစုကြည်ကလည်းဒါဒီမဲဆင်းစီစစ်ရေးမှာဒုတိယဆင်းရတာပေါ့နော်ကျွန်တော်မဲဆင်းစီစစ်တယ်ဆိုတာအခုမှကျွန်တော်သမီးသားသမီးလို့ပြောလို့ရှိရင်တော့သူတို့မှတ်ပုံတင်ကိုကျွန်တော်ကအလွတ်မှတ်မိတာမဟုတ်ပါဘူးသူတို့ဒေရှာမေးရတာပါအဲ့တော့ကျွန်တော်တို့သူတို့ဆင်းရတယ်ဆိုတော့လည်းအဲ့ဒီသဘောပါပဲသူဒေရှာမေးလိုက်မှဒင်မြန်မှားနေတဲ့ဒုစရမှားလို့သိတာပါမင်းကြီးကကျွန်တော်မှားနေတာတော့သိကြတယ်လीမှားနေတာသိကြတော့ကျွန်တော်မင်းကြီးမှကျွန်တော်ပြင်ဆင်တဲ့မိတွေရှိပါတယ်ကျွန်တော်မင်းကြီးဒီပြင်ဆင်တဲ့မိတွေကိုအခုကျွန်တော်ဆင်းပြီးတော့လုပ်ပေးနေတာပါခင်ဗျာ
2015ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲအတွက်မဲဆန္ဒရှင်စီရင်တွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတိုင်းဒေသကြီးအလိုက်ရက်ကွက်မြို့နယ်တွေကရက်ကွက်အုပ်ချုပ်ရေးမှုရုံးနဲ့ကော်မရှင်ရုံးခွဲတွေမှာကြိုတင်ကြေညာထုတ်ပြန်နေချိန်လေးဖြစ်ပါတယ်မဲဆန္ဒရှင်ပြည်သူလူထုအနေနဲ့အသက်၈နှစ်ပြည့်ပြီးသူနိုင်ငံသားတိုင်းမဲပေးခွင့်အိမ်ထောင်စုစီရင်အတိုင်းမဲဆန္ဒရှင်တွေရဲ့စီရင်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကစီစစ်ထုတ်ပြန်ပေးနေတာဖြစ်ပါတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်ဒီလိုမျိုးထုတ်ပြန်နေတဲ့အချိန်မှာမဲဆန္ဒရှင်ပြည်သူတွေဘက်ကကြိုတင်ထုတ်ပြန်ထားတဲ့စီရင်တွေကိုတေချာကြည့်ရှုစစ်ဆေးပြီးတော့မှားယွင်းလွဲချော်မှုတွေတွေ့တဲ့အခါမှာသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူကိုအသိပေးခြင်းအပြင် မေဆန္ဒရှင်စည်ရင်တရားဝင်ထုတ်ပြန်တဲ့အခါမှာအမားရင်ရင်နဲနိုင်မှာဖြစ်တယ်လို့လည်းနေပြည်တော်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့မဲစည်ရင်ပြုစုရေးတာဝန်ခံဦးဝင်းကြီးကပြောပါတယ
်။အားလုံးဖိတ်ခေါ်ထားတာပဲနော်။မှားလို့ရှိရင်ပြင်မမပိုင်းပုံစံ၃နဲ့လျှောက်ပါဆိုအကုန်လုံးဖိတ်ခေါ်ထားတာပဲ။တွားကြည့်ပါကြည့်ပြီးလို့ရှိရင်မပိုင်းလျှောက်ပါမှားရင်ပြင်ဖို့လျှောက်ပါကိုယ်အိမ်တော်စုထဲမှာပေးတဲ့လူတွေပါနေကိုယ့်အဝယ်ပြန်ပြီးတော့တင်ပေးပါနော်။ပေးတဲ့လူပါတယ်ဆိုတာမဲစည်ရိုက်တဲ့လူတွေကလည်းငန်းနေရိုက်လို့မရပါဘူး။အိမ်တော်စုစင်းမှာကိုမိသားစုတွေကတရားအောင်ပြေးလို့ရှိရင်အိမ်တော်စုစင်းမှာသွားပြီးတော့လာဝကရုံမှာသွားပြီးပြေးစင်းပြပြီးတော့ဖြည့်ရပါတယ်။အဲ့တော့ဆိုရင်တော့ကိုမဲစင်းတွေကပ်ပြီးအလုံးစရုပ်ထအတုံးနဲ့တနင်္ဂနွေလုံးလည်းပြီးတော့မယ်သွားကြည့်ပါ။နောက်ကြည့်ပြီးတော့ပါလို့ရှိရင်လောက်ပါတကယ်လို့အချိန်ကျော်ပါရင်လည်းအခုပြန်ပြီးတော့လက်ခံပေးဖို့အလုံးပြောထားတယ်နော်အချင်းကိုရကွက်ကကပ်ပြီးသွားပြီနော်ပြီးသွားပြီမယ်လို့ခုမှကြည့်ပြီးတော့လှုပ်ရှင်နေဆိုရင်လည်းလှုပ်လို့ရသေးတယ်သွားပြီးတော့ပြင်ပါရုပ်ောက်ပဲရဲ့ဂျင်ညာပြီးလို့ရှိရင်တခါတလားနှစ်လားနေမဲစင်းဖိုင်နယ်ကောက်ဦးမယ်ခုပါတာတွေကိုပြင်ပြီးတဲ့အခါကျတော့တခါကောက်ဦးမယ်အဲ့ကြရင်လည်း14ရက်အချင်းပေးဦးမယ်အဲ့ကြရင်ခုမကြည့်ပြနေလည်းအိမ်မှာသွားကြည့်နော်အဲ့ဒီမှာသွားကြည့်ပြီးတော့မဲစင်းထဲမှာကိုနာမည်အပိုင်းပါအောင်လို့ပါပြီးဆိုလို့ရှိရင်တော့အိမ်မှာရုပ်ောက်ပဲနေနေဖက်ငါဆိုဒီလိုနေ့မှာမဲစင်းထပ်ပြီးတော့ကတ်မယ်ကတ်လို့ကိုနာမည်ပါရင်ပေးလို့ရပြီမပါရင်တော့အဲ့ဒီအချိန်ကျမှပါရင်တော့ဘာမှလုပ်လို့မရတော့ဘူးဘူးသူမှမတတ်နိုင်တော့ဘူ
းအခုလိုမျိုးရွေးကောက်ပွဲကော်မရှင်ဘက်ကမဲဆန္ဒရှင်စည်ရင်တွေကိုကြိုတင်ထုတ်ပြန်ပေးနေချိန်မှာတိကျမှန်ကန်မှုရှိမရှိဆိုတာကိုပြည်သူတွေဘက်ကစိတ်ပါဝင်စားမှုအဖြစ်နဲ့နိုင်ငံအပြောင်းအလဲလုပ်မဲ့ဒီရွေးကောက်ပွဲမှာပါဝင်မဲဆန္ဒပေးခွင့်နိုင်ငံသားအခွင့်အရေးမဆုံးရှုံးရလေအောင်အထူးအလေးထားပူးပေါင်းဆောင်ရွက်ဖို့အရေးကြီးပါတယ်လို့လည်း NND ကဦးထွန်းနှုတ်ဟင်ကတိုက်တွန်းပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကပထမအဆုံးအကြိမ်မဲဆန္ဒရှင်စည်ရင်ကို2015ခုနှစ်မတ်လ9ဧပြီလဇန်နဝါရီကရန်ကုန်တိုင်းဆယ်မြို့နယ်မှာပထမအဆုံးအကြိမ်ကျင်းပခဲ့ပြီးတော့ဒုတိယအကြိမ်ကိုတော့မေလ25ရက်နေ့မှာရန်ကုန်တိုင်းမြို့နယ်14မြို့နယ်နဲ့နေပြည်တော်10မြို့နယ်မှာကျင်းပခဲ့တာပါတတိယအကြိမ်မဲစည်ရင်ကိုတော့ဇွန်လ10ရက်နေ့မှာကျင်းပခဲ့ပြီးစရုပ်ဒအကြိမ်မဲစည်ရင်ကိုတော့ဇွန်လ23ရက်နေ့ကထုတ်ပြန်ကြေညာခဲ့တာဖြစ်ပါတယ်။စစ်အုပ်ချုပ်ရေးနောက်ပိုင်းမြန်မာနိုင်ငံမှာအယက်သားအစိုးရလက်ထက်ရွေးကောက်ပွဲတွေပထမဦးဆုံးအကြိမ်ကျင်းပမှာဖြစ်လို့လွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်ပေါ်လာနိုင်မှုရွေးကောက်ပွဲကော်မရှင်သားမကနိုင်ငံရေးပါတီတွေအယက်ဖက်လူမှုအဖွဲ့အစည်းတွေသတင်းမီဒီယာတွေနဲ့အတူပြည်သူတွေဘက်ကပူးပေါင်းဆောင်ရွက်ကြဖို့ကိုလည်းနိုင်ငံတော်အစိုးရနဲ့နိုင်ငံတကာအတိုင်းဝိုင်းဘက်ကတိုက်တွန်းနေခြင်းလည်းဖြစ်ပါတယ်ရှင်။
ရှိပါခင်ဗျာ2015ခုနှစ်အထွေထွေရွေးကောက်ပွဲအတွက်မဲဆန္ဒရှင်အစည်းအဝေးကိုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ပေးနေပါပြီ2010ရွေးကောက်ပွဲတုန်းကတော့ဒီတူတင်ဆန္ဒမဲတွေမှာမဲဆန္ဒရှင်စီးရင်အမှန်မဟုတ်တာတွေအတော်လေးတွေ့ခဲ့ရတယ်ဆိုပြီးတော့ရွေးကောက်ပွဲစောင့်ကြည့်သူတွေကတော့ပြောပါတယ်အခုဒီထုတ်ပြန်လိုက်တဲ့ဒီမဲဆန္ဒရှင်စီးရင်တွေဘလောက်ထိတိကျမှန်ကန်မှုရှိပါသလဲစီးရင်မှတွေ့လို့ရှိရင်ဘလို့အကြောင်းကြားနိုင်ပါသလဲဒီလာမဲ့စနေညပိုင်းဒဲအလီလိုက်အစည်းအဝေးမှာဒီအကြောင်းတွေကိုဆွေးနွေးတော့ဖို့ရှိပါတယ်ပါဝင်ဆွေးနွေးမိမဲ့လူတွေမိမိတို့ရဲ့အတွေ့အကြုံကိုဖလှယ်ပြောပြလူတွေအနေနဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဓာတ်ရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာ VOA ကနေပြီးတော့ဓာတ်ရဲ့ခေါ်ယူပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့အတွေ့အကြုံတွေနဲ့ဒီမိကုံးမိမဲ့လူတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က0923829994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမဲ့လူတွေတော်ရှင်တွေကိုကြိုဆိုပါတယ်။
တော်ရရှင်တွင်နေနဲ့ဒီနေ့ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံတိုက်တွန်းပါရစေရှင်။ VOA ကနေစနေနေ့ညနေခင်းစီစဉ်တွေကိုညနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါရှင်။အခုဆက်ပြီးတော့မြန်မာအစိုးရတပ်နဲ့ဝါတပ်ဖွဲ့တွေကြားစစ်ရေးတင်းမာမှုအခြေအနေကိုကြည့်အောင်ပါ။မြန်မာအစိုးရတပ်တွေနဲ့ UWSA ဝါပြည်သွေးစည်းညီညွတ်ရေးတပ်တွေကြားတင်းမာမှုဖြစ်နေတဲ့ရှမ်းပြည်နယ်တောင်ပိုင်းမိုင်းတုံမိုင်းဆက်ဒေသမှာအစိုးရတပ်တွေအင်အားတိုးချထားပြီးနှစ်ဖက်တပ်တွေအသင့်အနေထားရှိပေမဲ့စစ်ပွဲတွေပြန်ဖြစ်မအောင်မလိုလားဘူးလို့ UWSA ကပြောဆိုလိုက်ပါတယ်မြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ကြီးကဲရီနဲ့ UWSA တောင်ပိုင်းတပ်ဆက်ဆံရေးတာဝန်ခံတို့ဒီသတင်းပတ်ထဲနေပြည်တော်မှာတွေ့ဆုံပြီးအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်အကြောင်းစုံကိုကိုညံဝင်းအောင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
မြန်မာအစိုးရတာဝန်ရှိသူတွေကဖိတ်ခေါ်တာကြောင့် UWSA တောင်ပိုင်းတပ်စစ်ဆန်ရေးတာဝန်ခံနဲ့အဖွဲ့ဟာဇွန်လ25ရက်နေ့ကနေပြည်တော်ကိုတွားရောက်ပြီးမြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်မှုအဖွဲ့ဒုက္ကဋ္ဌဦးသိန်းစုံနဲ့တွေ့ဆုံဆွေးနွေးခဲ့ကြတာပါဆွေးနွေးမှုအသေးစိတ်ကိုနှစ်ဖက်စလုံးကသတင်းမထုတ်ပြန်ပေမဲ့ရှမ်းပြည်နယ်တောင်ပိုင်းမှာထိတိုက်ဖြစ်နေတဲ့နှစ်ဖက်တပ်တွေရဲ့အနေအထားကိုညှိနှိုင်းတာမျိုးဖြစ်နိုင်တယ်ဆိုတော့စစ်ရေးသုံးသပ်ချက်တွေလည်းထွက်ပေါ်နေပါတယ် အစိုးရတပ်တွေနဲ့တင်းမာမှုဖြစ်နေတဲ့ဆိုပေမဲ့စစ်ပွဲတွေပြန်ဖြစ်လာမှာကိုမလိုလားဘူးလို့ UWSA ပြောခွင့်ရသူဦးအောင်မြင့်ကပြောပါတယ
်ကျွန်တော်တို့ကတော့ငင်းညာရေးကိုလိုလားတယ်အဲဒါကြောင့်မို့ဟိုတင်းမာမှုတွေတစ်ခါပြီးတစ်ခါတစ်ခါပြီးတစ်ခါဖြစ်ပြီးတော့ဒီလိုမတော်တဆဖြစ်သွားမှာကိုလည်းဆိုးတယ်ဒါကြောင့်မို့ကျွန်တော်တို့ဘက်ကလည်းတတိနဲ့တော့ရှိပါလေစစ်ပွဲတွေတော့မဖြစ်ချင်ဘူးဘဏ္ဍာန်လည်းမကြားခင်ဘူးကနတာမကြားလို့လေကျွန်တော်တို့ငင်းငင်းကြမ်းကြမ်းနဲ့နေလာတာ26နှစ်ရှိလာပြီ
။တစ်ခိုးထုံမှုကြောင့်ဆိုပြီးအစိုးရတပ်တွေကဒေသခံတွေကိုဖမ်းဆီးခဲ့တယ်လို့တစ်တွေကိုလည်းတင်းစီခဲ့ပြီးနောက်အစိုးရတပ်နဲ့ UWSA တပ်တွေကြားတိုင်းတုံမျိုးနယ်ပုံပါခြင်းဒေသမှာဇွန်လဒုတိယပတ်လောက်ကစလို့တင်းမာမှုတွေပြန်ဖြစ်လာရတာပါ။ဒါပေမဲ့ဖမ်းဆီးထားသူတွေကိုရောတစ်တွေကိုပါဒဏ်ငွေနဲ့ပြန်ရွေးခဲ့ရတယ်လို့ဦးအောင်မြင့်ကပြောပါတယ်
။တောင်မိုင်းကမိုင်းတော်မိုင်းဆန်ဒေသကဒုတိယအကြိမ်ထပ်ပြီးတော့တင်းမာမှုဖြစ်လာတဲ့ကိစ္စလေးပါ။ဟောသူနည်းလေဆိုတာလည်းဟိုနိုင်ငံတော်ဒုတိယခေါ်လို့ပါ။အဲကိုယ်စားလှယ်တယောက်နေပြီးတော့ဟိုသွားတာဖြစ်ပါလေ။ဟောပရမတ်ကျင်းကဟိုဘာလို့တစ္ဆာနဲ့ပတ်သက်ပြီးတော့ဖြစ်တဲ့ကိစ္စဖြစ်တဲ့ကိစ္စကိုသမရာကြီးရဲ့ဟိုညားကျင်းနဲ့ကျွန်တော်တို့ဟိုဘာလို့လက်ခံတယ်။လက်လက်ခံတော့ကျွန်တော်တို့လည်းတက်ကိုပြန်ဆုတ်တယ်။သမရောဘက်ကလည်းဆုတ်သွားပြီ။ဟုတ်ကဲ့ပြီးတော့ဟိုသမရာကြီးရညွန်ကြက်ရတစ်တွေကိုဟိုတင်းတယ်တင်းပြီးတော့သူတို့ဒီတော့ရဲ့လုံတုံးလုံးကြီးရဒီတစ်တွေကိုဟိုတိုင်းငွေရိုက်ပြီးတော့ကျွန်တော်တို့ကိုပြန်ညောင်းပေးတယ်နောက်ဖန်းထားတဲ့ဟို16ယောက်ကိုလည်းအားလုံးပြန်လွတ်ပေးမယ်ဒါလည်းတန်ငွေနဲ့ပဲတယောက်၅သိန်းပြန်လွတ်မယ
်ဟုတ်ကဲ့
ဒါတွေကိုလည်းကျွန်တော်တို့ကအားလုံးလက်ခံပါတယ်ဒီတော့ကျွန်တော်တို့တက်လက်ဆုပ်တယ်သမရာလည်းဆုပ်ပါတယ်
တခုတော့မှုနဲ့ပတ်သက်ပြီးဖမ်းဆီးခံရသူတွေထဲမှာတဖက်နိုင်ငံကတရုတ်နိုင်ငံသားတွေပါဝင်တဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့တာပါဒီအချက်ကိုတော့ UWSA ဦးအောင်မြင့်ကညင်းဆိုပါတယ
်တရုတ်နိုင်ငံသားဆိုတာဟိုတရုတ်နိုင်ငံတွေကနိုင်ငံသားမဟုတ်ပါဘူးဓမ္မ10ယောက်ပါတယ်ဗျာအလုပ်ဓမ္မပါနောက်ဟို last show ကကျွန်တော်တို့ပလောင်တိုင်းသားတစ်ယောက်ပါတယ်သူလည်းအလုပ်ဓမ္မပါပဲနောက်ဟိုဘာလို့ဝတစ်ယောက်ပါတယ်ဒီတော့တရုတ်က4ယောက်ဆိုပြီးတော့ပြောတယ်
အစိုးရတပ်တွေနဲ့ UWSA တပ်တွေကြားပြည်လည်မှုရခဲ့ပေမဲ့ဇွန်လလေပိုင်းမှာနှစ်ဖက်တပ်တွေအပြန်အလှန်ပိတ်ဆို့တဲ့အထိတင်းမာမှုတွေပြန်ဖြစ်လာခဲ့ရတယ်လို့ဦးအောင်မြင့်ကပြောပါတယ
်။တမတော်ကလုံလုံရေးရဆိုပြီးတော့ဟိုတဲကိုကြောင်းဝင်တယ်။မိုင်းတုံရဲ့အောက်ကပုံပါခြင်းဟိုအောက်ကလွယ်ပုံလာအဲဒီသားမှာဖြစ်ပါတယ်။ကြောင်းဝင်လာတာနဲ့ကျွန်တော်တို့လည်းပြန်ပြီးတော့သူ့လမ်းပိတ်ကိုလမ်းပိတ်ပေါ့ဗျာ။သူတို့တပ်တွေကတော့တိုးတယ်အတင်ကားပါအမြောက်တွေပါပြီအားလုံးတိုးတာပဲတမန်ငါးငါးကတက်လက်ပါတယ်အာငါးချောက်ရင်တော့တိုးတယ
်အင်အား3000လောက်ရှိမယ်လို့ခန့်မှန်းနေကြတဲ့ UWSA ဝါတက်ဖွဲ့ဟာသူထိန်းချုပ်ထားတဲ့နယ်မြေတွေကို2013ခုနှစ်ကစလို့အရေးပေါ်ကာလအဖြစ်သတ်မှတ်ထားပြီးသူ့ရဲ့လက်အောက်ခံတပ်တွေနဲ့မိသားစုဝင်တွေကိုစီးရီးသတိအသင့်ပြင်ထားဖို့အမိန့်ထုတ်ထားပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြပြခဲ့တာဖြစ်ပါတယ်အခုဆက်ပြီးတော့ကမ္ဘာဒီမိုကရေစီနိုင်ငံကြီးနှစ်ခုရဲ့စည်ရေးဆက်ဆံမှုကိုကြည့်အောင်ပါရှင်အိန္ဒိယနိုင်ငံကိုအမေရိကန်ကာကွယ်ရေးဝန်ကြီးလာရောက်လည်ပတ်စင်မှာနှစ်နိုင်ငံကြားစည်ရေးဆက်ဆံမှုပိုအားကောင်းလာစေဖို့ရည်ရွယ်ပြီးကာကွယ်ရေးပူးပေါင်းဆောင်ရွက်ရေးသဘောတူညီမှုစာချုပ်တစ်ခုထပ်မံချုပ်ဆိုလိုက်ပါတယ်တရုတ်နိုင်ငံရဲ့ရေဒက်တိုးချဲ့မှုတိုးချဲ့ဖို့ကြိုးပမ်းနေမှုကိုစိုးရိမ်တဲ့အတွက်အိန္ဒိယနဲ့အမေရိကန်ကနေရေချောင်းပူးပေါင်းဆောင်ရွက်မှုတွေလှုပ်လာတာဖြစ်တဲ့ဆိုတဲ့အကြောင်းကိုမွန်မိုင်းမြို့ကနေ VOE သတင်းတော်အန်ဂျနာပက်စရီချာရဲ့သတင်းပေးပို့ချက်ကိုကိုကောင်းထက်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။တက်တန်ဆန်နှစ်ကျမှဖြစ်တဲ့ American India ကာကွယ်ရေးသဘောတူညီမှုရဲ့အရေးကြီးဆုံးအချက်ကအိန္ဒိယရဲ့ကာကွယ်ရေးစွမ်းအောင်မြင့်တက်မှုဖြစ်ပါတယ်။ဒါ့အပြင်စစ်ဘက်ရေးရာနည်းပညာတွေကိုတိုးမြှင့်ပြီးပူးပေါင်းထုတ်လုပ်ဖို့လည်းဖြစ်ပါတယ်။အဲ့ဒီသဘောတူညီမှုစာချုပ်ဟာလွန်ခဲ့တဲ့ဗဟုနှစ်က American ကာကွယ်ရေးဝန်ကြီး Ashton Carter နဲ့အိန္ဒိယကာကွယ်ရေးဝန်ကြီး Manohar Parrikar တို့ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။စီမံကိန်းတွေထက်ကစိတ်ဝင်စားစရာကောင်းတဲ့နှစ်ခုကတော့အမေရိကန်ကအိန္ဒိယကိုလေယာဉ်တင်သင်္ဘောတွေနဲ့ဂျက်လေယာဉ်တွေဆောက်လုပ်တဲ့နေရာမှာကူညီပေးမဲ့အစီအစဉ်ပဲဖြစ်ပါတယ်။အဲ့ဒီစီမံကိန်းတွေအတွက်ဆွေးနွေးမှုတွေကိုအမြန်ပြုလုပ်နေတယ်လို့ကာကွယ်ရေးအတွင်းရေးမှူးကာတာကအိန္ဒိယနိုင်ငံတွားရောက်လက်ပတ်မှုအပြီးတက်နေချိန်မှာပဲအိန္ဒိယနဲ့အမေရိကန်နိုင်ငံလုံးကပြောကြားလိုက်တာဖြစ်ပါတယ်။အဲ့ဒါနဲ့ပတ်သက်ပြီး New Delhi မြို့အခြေစိုက်နိုင်ငံခြားရေး policy ကျွမ်းကျင်သူ Jaya Deva Ranaka အခုလိုပြောပါတယ
်။ Particularly I feel that the development and co-production
အတူတူဖြင့်လေတင်သင်္ဘောနည်းပညာတွေနဲ့ဂျက်အင်ဂျင်နည်းပညာတွေကိုတိုးမြင့်ပြီးတော့ပူးပေါင်းထုတ်လုပ်မှုတွေဟာတည်ရောက်မှုအများကြီးရှိပြီး viewer ကြတဲ့ရွှေခွက်ဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။ အဲ့ပူပေါင်းဆွေးနွေးမှုတွေဟာအောင်မြင်လာပြီဆိုရင်နှစ်နိုင်ငံဆက်ဆံရေးဟာနောက်တစ်ဆင့်ရောက်လာမယ်လို့ကျွန်တော်ထင်ပါတယ်
။ကာကွယ်ရေးဝန်ကြီးကာတာရဲ့ခီးစဉ်မှာဗီဇာခါဖတ်နံမျိုးကရေတပ်စခန်းကိုတွားရောက်ခဲ့ပြီးအမေရိကန်ကာကွယ်ရေးဝန်ကြီးတယောက်အနေနဲ့အိန္ဒိယရေတပ်စခန်းကိုတွားရောက်တာပထမဦးဆုံးအကြိမ်ဖြစ်ပါတယ်။ရေချောင်းလုံခြုံရေးမြင့်တက်လာတာကိုနှစ်နိုင်ငံလုံးကလိုလားပြီးကာတာရဲ့တွားရောက်လက်ပတ်မှုဟာသူ့ရဲ့အလေးနဲ့ထားတာကိုပြတ်တတ်တာဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။ဘော်ဒူညီမှုအသက်ဟာနောင်နှစ်တွေမှာနိုင်ငံခြားဆက်ဆံရေးဟာအစမြောက်များစွာတိုးလာနိုင်တယ်လို့နယူးဒေလီအခြေစိုက်အပတ်စဉ် IHS James ကာကွယ်ရေးသတင်းမဂ္ဂဇင်းရဲ့ရာအူဘက်ဒီကပြောပါတယ်အခုလိုပိုကောင်းလာတဲ့ဆက်ဆံရေးဟာတရုတ်နိုင်ငံရဲ့အဓိကရေနံသွင်းလန်းဖြစ်တဲ့အိန္ဒိယသမုဒ္ဒရာထဲကိုတရုတ်နိုင်ငံကတိုးချက်လာတာကိုစိုးရိမ်လို့ဖြစ်တယ်လို့ပြောပါတယ
် If you look around the region the Indian Navy is a very formidable or is developing to be a fairly formidable force
အဲ့ဒီဒါကိုကြည့်မယ်ဆိုရင်အိန္ဒိယရေဓာတ်ဟာအင်အားတောင့်တဲ့ရေဓာတ်အဖြစ်တိုးတက်လာနေတာကိုတွေ့ရပါလိမ့်မယ်။ပြီးတော့တရုတ်နိုင်ငံရေဓာတ်ကအိန္ဒိယသမုဒ္ဒရာဘက်ကိုတိုးချဲ့လာတာဟာအိန္ဒိယအမေရိကန်တို့ရဲ့ပြဿနာဖြစ်ပါတယ်။ဂျပန်၊ဩစတြေးလျ၊အိန္ဒိယ၊အမေရိကန်နဲ့အာဆီယံနိုင်ငံတွေစတဲ့ဒေသတွင်းနိုင်ငံတွေအားလုံးကအဲ့ဒီတိုးချဲ့မှုကိုထိန်းထားခြင်းကြပါတယ်။နောက်၄-၅နှစ်ထဲမှာလျင်ရင်သင်းပေါ်အများအပြားကိုအာရှဘက်ကိုပို့ဖို့အမေရိကန်နိုင်ငံစီစဉ်နေပါတယ်။ပြီးတော့အဲ့ဒီဒါတွင်အင်အားပြတ်တအောင်လုပ်မဲ့အစီအစဉ်မှာအိန္ဒိယနိုင်ငံကိုအမေရိကန်ကပါဝင်စေချင်ပါတယ်
။အိန္ဒိယအမေရိကန်နိုင်ငံကြားရေတပ်ပူးပေါင်းရေးဟာလက်ကျစ်ရေးမှတွေမကဘဲစက်ကရီယာတွေပူရဲစစ်ဆင်ရေးတွေမှာပါပူးပေါင်းဆောင်ရွက်မယ်လို့ဘယ်ဒီကလေးနေသင်္ဘောအစီအစဉ်ကိုထောက်ပြရင်းပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ကအိန္ဒိယဝန်ကြီးချုပ်နာရန္ဒာမိုဒီအာနာယကရဲကတိမ်မဖြောက်ဖြူတဲ့အိန္ဒိယအမေရိကန်စစ်ဆင်ရေးဟာအသစ်တစ်ဖန်ပြန်ကောင်းလာပြီးတနိုင်ငံနဲ့တနိုင်ငံဗျူဟာအရအရေးကြီးတဲ့မဟာမိတ်အဖြစ်မြင်လာကြပါတယ်ခင်ဗျာ
ကိုကောင်းထက်ပြပြခဲ့တာဖြစ်ပါတယ်ရှင် VOA ကနေစနေနေ့ညနေခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်နောက်နှစ်နာရီကြာထုတ်လွှင့်မဲ့ VOA အစီအစဉ်တွေမှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့အတူလာမယ့်ရွေးကောက်ပွဲမှာထည့်ဝင်ကြမယ့်မဲဆန္ဒရှင်စည်ရင်းတွေနဲ့ပတ်သက်ပြီးဆွေးနွေးကြမယ့်ဒဏ်ရိုက်လေလံအစီအစဉ်ကိုနှားဆင်ရဖို့ရှိပါတယ်ရှင်ဒီအစီအစဉ်တွေကိုလိုင်းနိုမီတာ25kilohertz 11965 line meter 32 kilohertz 935 line meter 50 kilohertz 5855အပြင် line let meter 190 kilohertz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်VOA စနေနေ့ညနေပဲအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြံနေသေးတဲ့အချိန်လေးအတွင်းမှာသတင်းအချင်းချုပ်ကိုနန်းလောင်ကကြီးညာပေးပါမယ်ရှင်
ပြင်သစ်နိုင်ငံကိုရာမကတူနီးရှားနဲ့ကူဝိတ်နိုင်ငံတွေမှာတောက်ကြနေကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက်ပြင်သစ်နိုင်ငံအတွင်းနောက်ထပ်တိုက်ခိုက်မှုတွေဖြစ်လာနိုင်တယ်လို့ပြင်သစ်ဝန်ကြီးချုပ်မန်နျူအယ်ဗဲလက်စ်ကဒီကနေ့မှပြောပါရယ်ဒီတိုက်ခိုက်မှုဖြစ်ပြီးနိုင်ပိုင်းအတွင်းလူပေါင်းဒါဇင်နဲ့ချီပြီးတေဆုံသွားခဲ့ရတာပါကမ္ဘာကောင်းဆောင်တွေဟာဒီတိုက်ခိုက်မှုကိုဝိုင်းပြီးပြင်သစ်ရှုံချလိုက်ကြပါရယ်နိုင်ငံခြားသားအများစုပါတဲ့လူပေါင်း3ဒါဇင်ကျော်တေဆုံသွားခဲ့တဲ့တူနီးရှားကမ်းခြေဟိုတယ်တစ်ခုကိုတိုက်ခိုက်ခဲ့တဲ့လို့ရတဲ့လူ20ကျော်တေဆုံခဲ့တဲ့ကူဝိတ်ကရှီးယိုက်ပလီကျောင်းတစ်ခုကိုတိုက်ခိုက်တဲ့ဟာခဲရာဟာလဲသူတို့ရဲ့လောက်ရဖြစ်တယ်လို့ IS တွေကဆိုပါတယ်အီရန်နျူကလ িয়ার ရေးတဘောတူညီချက်ရဖို့နောက်ဆုံးသမတ်ရမတိုင်မီရပ်ပိုင်းအလိုမှာအီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးတခြားဖက်ကသာအပြုတ်သဘောနဲ့ဆောင်ရွက်လာမယ်ဆိုရင်တဘောတူညီမှုရဖို့ဟာဖြစ်နိုင်ခြေရှိပါတယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်ကနိုင်ငံပိုင်သတင်းဌာနကိုဒီကနေ့ပြောကြားခဲ့ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဗီယက်နာမှာတွေ့ဆုံခဲ့သူကအခုလိုပြောသွားတာပါအမေရိကန်အပါဝင်ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်တို့ကြားအီရန်နျူကလ িয়ার ရေးဂျွန်လ30ရက်နေ့နောက်ဆုံးထားပြီးတဘောတူညီချက်ရဖို့သတ်မှတ်ထားတာဖြစ်ပေမဲ့ကျွမ်းကျင်သူအတော်များများကတတ်မှတ်ရအတွင်းသဘောတူညီမှုရဖို့မလွယ်ဘူးလို့မျှော်လင့်ထားပါတယ်အမေရိကန်တရားလွှတ်တော်ချုပ်ရုံးကလိင်တူစုံတွဲတွေကိုအမေရိကန်ပြည်ထောင်စုရဲ့ပြည်နယ်အားလုံးမှာတရားဝင်လက်ထပ်ခွင့်ပြုလိုက်တဲ့အပေါ်လိင်တူအရေးတက်ကြွလှုပ်ရှားသူတွေကအောင်ပွဲခံနေကြပါတယ်။အရင်တုန်းကတော့ပြည်နယ်ပေါင်း36ခုနဲ့မြို့တော်ဝါရှင်တန် DC မှာလက်ထပ်ခွင့်ရကြတာပါ။လက်ထပ်ထိန်းများတဲ့အရေးနဲ့ပတ်သက်ပြီးရိုရိုသက်သားနဲ့စိတ်အားထက်သန်စွာပါဝင်ဆွေးနွေးကြတဲ့အမေရိကန်လူ့ရေးသားမောင်300ကိုစားလွှတ်တော်ချုပ်ရုံးက၈နေ၅ရောက်ကဒီလိုဆုံးဖြတ်တာမှားတယ်လို့လည်းပြောဆိုမှုတွေရှိနေပါတယ်။ပါကစ္စတန်နိုင်ငံတောင်ပိုင်းမှာအပူလိုင်းဖြတ်သွားခဲ့တာကြောင့်ခုချိန်ထိလူပေါင်း1000ကျော်တေဆုံးသွားခဲ့ပြီးနောက်ထပ်တေဆုံးသူတွေတိုးလာနေပါတယ်စနေနေ့မှာအပူလိုင်းအမြင့်ဆုံးရောက်ခဲ့ပြီးကရာချီမှာ45ဒီဂရီစင်နီဂရိတ်ဆဲလ်စီယပ်ထိရောက်ခဲ့ပါတယ်ရှင
်တရင်ချင်းညုတ်ကိုနန်းလောင်ကညင်ညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေ့စီစဉ်ထုတ်လုပ်ရမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုကေယုတ်ဖြစ်ပါတယ်ကျမကတော့နန္နာချမ်းပါVOA American တညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 19နဲ့25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားဆင်ကြကြတဲ့သောတာရှင်တွေအားလုံးကိုလည်း VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.